မင်္ဂလာပါရှင် VOA American အတန်ကနေဇူလိုင်လ17ရက်တောက်ကြနေနေတဲ့ခင်မြန်မာဘာသာစီစဉ်တွေကိုမနေ့9နာရီအထိ line to meter 24 32နဲ့40ရူကနေဆက်လက်ထုတ်လွှင့်သွားမှာပါရှင်အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာကြားမှာကတော့
ဟော်မုန်းစားထိုးတာဆိုတာရှိတယ်နိဒီဟော်မုန်းတွေပြန်ပြီးစားတာပေါ့နော်ဒါပေမဲ့သူတို့မှလည်းသူ့ဆိုးဆိုးတွေနဲ့သူရရှိတယ်ဒီ
ကျမရေကနာမှာအပြည့်စုံတင်ပြမှာပါရှင်။တခါတိုင်းရင်တင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်အောင်ပါ။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်မှာပါ။ဒေါ်လာလတန်းကတင်ပြထားပါတယ်ရှင
်။ဒီကိရမနဲ့တင်ပြမယ် idiom အသုံးကတော့
poetic justice
ဖြစ်ပါတယ်။စာလုံးပေါင်းက P-O-E-T-I-C poetic က poetry ကဗျာဆိုတဲ့ဝဟာရကဆင်းသက်လာပြီး poetic က adjective နာမဝိသေသနဖြစ်ပြီးကဗျာဆန္ဒကိုဆိုလိုတာဖြစ်ပါတယ် G-U-S-T-I-C-E justice ကတော့တရားဥပဒေဆိုတော့ scribe ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကဗျာဆန္ဒရဲ့တရားဥပဒေပေါ့ဒီအသုံးဆင်းသက်လာတာကတော့1688ခုနှစ်ကလို့ဆိုပါတယ်စာပေဝေဖန်ရေးသားသူလည်းဖြစ်သမိုင်းပညာရှင်လည်းဖြစ်တဲ့ Thomas Reimer ဆိုသူကစာတီထွင်ခဲ့တာလို့ဆိုပါတယ်။သူကဘဝတရုတ်ဖို့ဇာလန်တွေရေးရမှာသူများမကောင်းချမ်းကိုအရင်ခံကိုအတက်ကိုပြန်ဆူးဆိုတဲ့ကျမတို့မြန်မာဆိုရိုးအတိုင်းကျင့်ဝတ်သိက္ခာရှိတဲ့လူဟာသူ့ရဲ့ဘဝသားရဖြောင်ပြူးပြီးအကျင့်ပြည့်တဲ့လူကတော့သူ့အကုသူနဲ့သူခံရတဲ့သဘောမျိုးဇာလန်တွေကိုသူရေးလို့ရှိတယ်လို့ဆိုပါတယ်။ဆိုလိုတာကတော့ရတစာပေကတဲ့ဆင့်တရားဥပဒေနိလန္ဒကျဖြစ်စီရမယ်ဆိုပြီးတော့ရည်ညွှန်းရေးသားလာတာပေါ့ဒါကြောင့်မို့နေစဉ်ဘဝမှာစာရိတ္တကောင်းသူကဘဝကံကောင်းပြီးစိတ်နေစိတ်ထားမကောင်းသူမကောင်းကြံစီသူကသူ့ဘေးသူတွေ့တယ်ဆိုတဲ့သင်ခန်းစာပေးတဲ့သဘောမျိုးဖြစ်ရကို poetic justice ဆိုပြီးတော့ idiom အသုံးရရည်ညွှန်းပြောလာတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် It was poetic justiceThat Anne won the competition after Jane tried to get her banned from it.
Jane ya Anne win pyan kwe mya aw lai pe phu chu sa ke de. Ta ba me ai pyan pwe ma be anai ya tu ga Anne so ro da ha Jane twe tu dai ne tu khan ya de tabor lo de be ya ba de. Upama ko naw ta khaw na sin chi cha ya aw.
It was poetic justice that Anne won the competition.After Jane tried to get her banned from it.
သူများမကောင်းကြံလို့ကိုအရင်ခံဆိုတဲ့အဖြစ်မျိုးကို idiom အသုံးရဘယ်လိုပြောမလဲ?
Poetic justice.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom အသုံးနှုန်းသင်ခန်းစာကိုဒေါ်လာလာတန်းကတင်ပြသွားတာပါရှင်ဒီအစီအစဉ်ကို VOA ရဲ့မနေ့ပိုင်းအစီအစဉ်တိုင်းမှာထုတ်လွှင့်နေတာပါသင်ခန်းစာအစီအစဉ်အရှိကိုတော့တနင်္လာနေ့ည9နာရီကနေ10နာရီအစီအစဉ်မှာနှာစင်နိုင်ပါတယ်ရှင
်တရချက်ချာမြန်မာနိုင်ငံမှာဖွဲ့စည်းပုံဆိုင်ရာပြဋ္ဌာန်းချက်တချို့ကြောင့်ဒီမိုကရေစီဆန်တဲ့ရွေးကောက်ပွဲဖြစ်မဲ့အလားအလာနဲ့ပါနေချိန်မှာမဲဆွယ်စည်းရုံးရေးဆိုင်ရာညွှန်ကြားချက်တွေရွေးကောက်ပွဲဆိုင်ရာလှုပ်ထုံလုံနည်းတွေကိုပုံမိုတင်ကြလိုက်ပါတယ်။ဒီရုပ်ရက်တွေကြောင့်မြန်မာနိုင်ငံမှာကျင်းပလာမဲ့ရွေးကောက်ပွဲတွေဟာဒီမိုကရေစီဆန်တဲ့တရားမျှတတဲ့အများပြည်သူလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်လာနိုင်မဲ့အလားအလာဘယ်လိုဖြစ်သွားစေသလဲဆိုတာအခုလာမဲ့စနေညတရက်လည်လှမ်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရချင်ခင်ဗျာ။ပါဝင်ဆွေးနွေးလူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392399999လေးfax number က2392399992ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ pick up ပါတယ
်။VOA မြန်မာပိုင်းကနေသောတာရှင်တွေကိုယ်တိုင်ပါဝင်ဆွေးနွေးတဲ့ဓာတ်ရိုက်လေလိုက်အစီအစဉ်တွေကိုစနေနေ့အင်္ဂါနေ့ညအစီအစဉ်တွေမှာထုတ်လွှင့်နေပါရရှင်။အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်မှာပါ။လူသက်တမ်းတဝဲရောက်ရှိလာတဲ့အချိန်မှာအမျိုးသမီးတွေကြုံတွေ့ရတဲ့သွေးဆုံခြင်းဟာ ဝေဒနာတစ်ခုလိုခံစားရပြီးတော့မိသားစုဆက်ဆံရေးကိုပါထိခိုက်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုကြပါတယ်။အခုလိုသွေးဆုံရခြင်းဟာအမျိုးသမီးများမှာရှိနေတဲ့တဥ်တွေကုံဆုံးသွားပြီးတော့အမျိုးသမီးအစ်စထရိုဂျင်ဟော်မုန်းအပြောင်းလဲတွေဖြစ်လာလို့ပါဘလို့ပြောင်းလဲသွားတာလဲဟော်မုန်းပြောင်းလဲတာကြောင့်သွေးဆုံးကြီးကာလအချိန်လိုက်ခံစားရတဲ့ခံစားရတာတွေဟာအမျိုးမျိုးရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီဆေးသက်ကတူတင့်တဲ့ဗဟိုအမျိုးသမီးဆေးရုံသွားဖားမိရဲ့ပညာဌာနပါမောခဌာနမှူးဒေါက်တာမြတီတာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
ပမောကဒေါက်တာမြတ်တီရခင်ဗျာဒီသွေးဆုံးတဲ့အမျိုးသမီးတွေမှာဖြစ်လေဖြစ်ထရှိတဲ့လက္ခဏာတွေအကြောင်းကိုရှင်းပြပေးပါလား
သွေးဆုံးတဲ့အချိန်ခါမှာဒီအမျိုးသမီးတွေမှာခန္ဓာကိုယ်ထဲမှာပြောင်းလဲမှုတွေရှိလာပါတယ်အဲ့ဒီပြောင်းလဲမှုတွေကပြောမယ်ဆိုရင်သဘာဝပြောင်းလဲမှုတွေပေါ့အဲ့ဒီသဘာဝပြောင်းလဲမှုတွေဆိုရင်လည်းဒီသွေးဆုံးတဲ့အမျိုးသမီးတွေမှာဝေဒနာတရားလိုမျိုးခံစားရပါတယ်အဲ့လိုဝေဒနာတရားလိုခံစားရတာလည်းမကဘဲနဲ့တစ်ခါတစ်ခါကြာလို့ရှိရင်မိသားစုထဲမှာပါအဖြစ်နဲ့ပြည်တာလေးတွေဖြစ်တတ်ပါတယ်အဲ့တော့ဒီလိုသဘာဝအရာဖြစ်ရင်ပြောင်းလဲဖြစ်ပေါ်လာတဲ့ဟာလေးတွေကိုမျိုးသမီးတွေကကြိုတင်သိထားမယ်ဆိုရင်ဒါလေးတွေကိုကြောက်လည်းမကြောက်တော့ဘူးအဲ့ဒါအပြင်နေတတ်ထိုင်တတ်တယ်ဆိုရင်ကာကွယ်တဲ့သဘောမျိုးလည်းဖြစ်သွားပါတယ
်ဟုတ်ကဲ့ဆရာမကြီးဘာကြောင့်မလို့သဘာဝအရာအခုလိုဖြစ်ပြင်ပြောင်းလဲသွားတာလဲ
မျိုးသမီးတွေအတွက်ပေါ့နော်ခန္ဓာကိုယ်ထဲမှာမိအီဝင်းပိုက်ထဲမှာတတိတဲစင်ကာလတွေကအာဥအိမ်ထဲမှာတာဥတွေပေါ့တတိသားဖြစ်တဲ့တာဥတွေအများကြီးပါပါတယ်အဲ့တာဝီကကလေးဘွားမှာမကြွေပါဘူး။ဟော်မုန်းပြောင်းလဲမှုတွေမရှိတဲ့ကြောင်မလို့ငြင်းနေပါတယ်။အပြေပေါ်ဝင်လာပြီဆိုတဲ့အချိန်ကျတော့အဲ့ဟော်မုန်းပြောင်းလဲမှုတွေဖြစ်လာပြီးတော့တာဝူကစပြီးကြွေပါတယ်။တလောက်ကိုတာဝူတလုံးကြွေပါတယ်။အဲ့တာဝူကြွေရင်ကနေပြီးတော့ထွက်လာတဲ့ဟော်မုန်းနှမျိုးရှိပါတယ်။ဒီမျိုးကတော့အစ်စထရိုဂျင်လို့ခေါ်ပါတယ်။နောက်တစ်မျိုးကပရိုဂျက်စထရိုဂျင်လို့ခေါ်ပါတယ်။အဲ့ဟော်မုန်းပြောင်းလဲမှုတွေကြောင်မလို့တဲ့အိမ်နိုင်ငံမှာအမေဘာမှာပြောင်းလဲမှုတွေဖြစ်ရနေပြီးတော့တလတခါသူကယာတိပေါ်တယ်ဆိုတာဖြစ်ရပါတယ်အဲ့တော့သွေးဆုံးသွားတယ်ဆိုတာကျန်းမြင့်သူဘိန်းနားလေတာတော့ယာတိသွေးရက်သွားတာအောင်သွေးဆုံးသွားတယ်သူနားလေတာပေါ့လေဒါပေမဲ့တကယ်တမ်းကဘာလဲဆိုရင်တာဝူအိမ်မှာတာဝူအကုန်သွားတာပေါ့ဒီပင်ဒီပင်မှာကြီးသွားတော့အတိမတိတော့တယ်လို့ပဲတာဝူမရှိတော့ဘူးပေါ့တာဝူမရှိတော့ဘူးတာဝူမချွေတော့ဘူးဆိုတဲ့အချိန်ကျတော့အဲ့ဟော်မုန်းတွေလည်းမရှိတော့ဟော်မုန်းတွေမရှိတဲ့ကြောင့်မလို့ဟော်မုန်းကြောင့်မလို့တဲ့နေရာမှာပြောင်းလဲမှုတွေလည်းမရှိတော့ဘူးမရှိတဲ့အပြင်တဲ့နေရာပါသွားတယ်တဲ့ယူဆရတဲ့ကျုံသွားတယ်။ပြီးတဲ့ခါကျတော့ယာတိသေးမလာတော့ဘူ
း။ဟုတ်ကဲ့ဆ
ရာ။ဒါကြောင့်မလို့ဒီသွေးဆုံးခါစားအချိန်ဆိုရင်ဒီဟော်မုန်းဒီဝါရှိရာနေတဖြည်းဖြည်းနည်းလာပြီးတော့နောက်ဆုံးလုံးဝမရှိတော့ဘယ်နဲ့ဖြစ်သွားတာပေါ့။ဒီဟော်မုန်းနည်းသွားခြင်းကြောင့်မလို့ခန္ဓာကိုယ်ထဲမှာခံစားရတာလေးဖြစ်လာတာပါ
။ဟုတ်ကဲ့ဆရာမကြီးခုလိုဒီဟော်မုန်းပြောင်းလဲဟော်မုန်းနည်းသွားတာပေါ့နော်။အဲ့ဒါကြောင့်ဒီအပြောင်းလဲဖြစ်လာတဲ့ကျိုတင်သိရှိထားတဲ့လက္ခဏာတွေကဆရာမကြီးဘယ်အချက်တွေကိုအဓိကထားပြီးတော့စောင့်ကြည့်ဖို့လိုမလဲ
။သွေးဆုံးတော့မယ်ဆိုလို့ရှိရင်တာဝူအိမ်မှာတာဝူအိမ်အရေးအတွက်နည်းလာတယ်။ကျန်တဲ့တာဝူအိမ်ကတာဝူအိမ်ကြီးကလည်းတခြားကလေးအရေးသေးမကောင်းတော့တဲ့ဟာလေးတွေပေါ့နော်။အဲ့ဒါဆိုတော့သွေးဆုံးတော့မယ်ဆိုတချို့လည်းရတိပြက်ကိုလုံးဝကိုတာဝူအိမ်မှာတာဝူလုံးဝမရှိတော့ဘူးမကြွေတော့ဘူး။ယာတိလည်းလုံးဝရတိပြက်ဆုံးသွားတာတွေရှိပါတယ်။တချို့ကတော့မဟုတ်ဘူး။နှစ်လသုံးလမှလစဉ်တစ်လုံးကြည့်မဲ့အစားနှစ်လသုံးလမှတစ်လုံးကြည့်ကတလာတုံးလာချသွားလိုက်ယာတိလေးပြန်လာလိုက်လင်းကားလာချလိုက်ယာတိလေးပြန်လာလိုက်နဲ့တစ်နှစ်တိတိမလာတော့ဘူးဆိုတဲ့အချိန်ကျရင်တော့ကျွန်တော်တို့ကအပြီးတွေ့ဆုံးပြီလို့သတ်မှတ်ပါတယ်အဲ့လိုကာလမျိုးမှာအဲ့ဟော်မုန်းကနေတော့ရတယ်ပေါ့နော်ဟော်မုန်းမှာအစ်ဆူဂျင်ဆိုတာမိမကိုနှုတ်ကျူစေတဲ့ဟော်မုန်းပေါ့နော်ဒိန်းမိမကိုထူစေတဲ့ဟော်မုန်းပေါ့နောက်ပူဂျက်ဆူဂျင်ဆိုတာလည်းဒိန်းမိမကိုအရေးရှာမိဣသွားစေတဲ့ဟော်မုန်းပေါ့ဒီဟော်မုန်းတွေကနေလာတယ်နေလာတော့ဖြည်းဖြည်းချင်းတဘာဝတွေ့ဆုံးခြင်းမှာတော့ဖြည်းဖြည်းချင်းနေလာတယ်ပေါ့ဒီနေ့နဲ့လာတာမှတချို့ဒီဟာပြန်လာခံစားရတယ်။တော့တချို့ွားတဲ့လူကြတော့လေသွေးဆုံးတဲ့လက္ခဏာကိုခံစားရတာနေတယ်။ဘာလို့လဲဆိုတော့ဖို့တက်တက်တာလုံးမှထွက်ထားတဲ့ဟော်မုန်းတွေကသူကပြန်မတူဆောင်နေဆိုတော့အစီထဲမှာတူဆောင်နေ။ဒါကြောင့်မလို့ွားတဲ့လူကတာဝူအိမ်ကတာဝူမချွေတော့ဘူးမယ်ခန္ဓာကိုယ်ထဲမှာတူဆောင်ထားတဲ့အစီထဲကဟော်မုန်းတွေကဖြည်းဖြည်းချင်းပြန်နေသေးတဲ့အတွက်ကြောင့်မလို့သူကရုပ်တည့်ရဲ့ဟော်မုန်းနေတဲ့တည်းမှာခံရအောင်။ဟု
တ်ကဲ့ဆရာမကြီး။အဲ့တော့အခုလိုဒီဟုတ်ကဲ့ခံစားရတဲ့ဒီဒဏ်တွေကိုဆက်မကြီးအဓိကရှင်းပြပေးပါလား
အုပ်စု၃ခုခွဲထားတာပေါ့နော်သွေးဆုံးဆုံးချင်းကာလမှာခံစားရတာရဲ့နှစ်အတန်ကြာမှာခံစားရတာရဲ့နှစ်အကြာကြီးနေမှာခံစားရတာရဲ့ဆိုပြီးခွဲခြားတာပါပဲသွေးဆုံးဆုံးချင်းမှာခံစားရတာတော့ဦးချီချမ်းကြီးဖြစ်တယ်ပေါ့ချမ်းငင်းနေဆိုစိတ်သိမ့်နေထလာတယ် ပြီးလို့ရှိရင်ရှေးငင်းနဲ့ဆိုပူလာတယ်နောက်ချွေးတွေပိတ်ပိတ်ပိတ်ပိတ်ကြတယ်ပေါ့ညအိတ်တဲ့အခါမှာလေပင်ကနေချွေးတွေစီးကြတယ်တချို့ဆိုရင်အဲ့တွေးဆုံးလာသမှဆိုရင်ပူချီချမ်းကြီးဖြစ်လို့အနှွေးတွေကောက်ဝက်လိုက်ပြန်ချွတ်လိုက်ဒီနည်းကို၄၅၆ခါလုပ်ရတယ်ပေါ့ဘလို့ပြည့်ကျင်ပူချီချမ်းကြီးရဲ့အနေနဲ့မရှိပါဘူးမယ်လေတော်တော်လေးခံစားရတယ်ဒါခါလေးအဲ့ပူတဲ့တံနဲ့ချွေးတွေထွက်တဲ့တံနဲ့လေဒါခါလေးအိတ်မကျော်တာရှိပါတယ်အဲ့ဒါပြင်ပါလေးဖြစ်တယ်လေဆိုတော့စိတ်သက်ကြတာပေါ့အကြောင်းရာမရှိဘဲနဲ့အလကားနေရင်စိတ်ညစ်နေတယ်ပြီးတဲ့ခါကျတော့ကိုယ့်ရဲ့မိသားစုပေါ့ကိုယ့်ရဲ့အိမ်တောင်ဘက်သူ့မဟုတ်သားသမီးတွေကငါ့ကိုခရီးမဆိုင်တော့ဘူးဆိုတဲ့ခံစားရတာမျိုးဖြစ်လာတယ်အဲ့တော့အစပိုင်းမှာမိရေနဲ့ကျွန်တော်ပါပါနေရနေလို့ပြီးဆုံးလို့ဆိုတဲ့ခင်ကျတော့ကလေးလေးတွေဆော့နေတာပုံပဲကြည့်ရတာစိတ်ထဲမှာနှောက်ရှက်ဖြစ်လာတယ်အဲ့လိုမျိုးဖြစ်လာပြီးတော့ခါတယ်ကတစ်ခါကလည်းမဆိုတော့သွားထွက်လာတယ်။အဲ့တော့အိမ်သားတွေနဲ့အဆင်ပြေတာကြီးဖြစ်လာတတ်တယ်။အဲ့တော့အဲ့ဒါလေးကိုမိသားစုအနေနဲ့နားလည်ထားရင်နားလည်ပြီးနိုင်တယ်ဆိုလို့ရှိရင်သူ့ရဲ့ခံစားချက်တရားပြသတယ်ပေါ့။တကယ်လို့မိသားစုကအဲ့ဒါကိုနားမလည်သေးနဲ့ပတ်သက်မဲ့ပြဿနာရှာနေတာပဲဆိုလို့ရှိရင်အဲ့မှာမိသားစုကြီးနော်အိမ်နောက်ဘက်နဲ့အဆင်မပြေဘူးမိသားစုနဲ့သားသမီးတွေနဲ့အဆင်မပြေဘူးဆိုတာလေးဖြစ်တတ်ပါတယ
်။ဟုတ်ကဲ့ဆရာမဒီသွေးဆုံဆုံချင်းဖြစ်လာတဲ့ပြဿနာတွေကိုဘလူကာဝယ်ဖြစ်ရှင်းတယ်လဲဆရာမရ
နံပါတ်1ကဒီလိုမျိုးဖြစ်တတ်တယ်ဆိုတဲ့ဥစ္စာကိုသိထားဖို့လိုရပေါ့နော်နံပါတ်2ကတော့ကိုယ့်အကူသိထားရင်ဆင်ခြင်လို့ရတာလည်းရှိရပေါ့ဒါပေမဲ့တစ်ခါတလေဆင်ခြင်လို့မရဘူးဆိုရင်တော့စိတ်ကူးဖို့လိုရပေါ့နော်ဆရာဝန်ဆရာမနဲ့တိုင်ပင်တင်တယ်ပေါ့ဟော်မုန်းစားထိုးတာဆိုတာရှိတယ်နိဒီဟော်မုန်းတွေပြန်ပြီးစားတာပေါ့နော်ဒါပေမဲ့သူတို့မှလည်းသူဆိုးဆိုးတွေနဲ့သူရရှိတယ်ဒီကျန်းသာကျန်းသာဖြစ်ဖြစ်တတ်တယ်နော်အေးမိဘမှာကျန်းသာဖြစ်ဖြစ်တတ်တယ်လို့ဖြစ်လာတယ်ဒီလေကြည့်ရဆိုတော့အကောင်းဆုံးကတော့မိသားစုပါလေစိတ်ဓာတ်မကြအောင်အားပေးမယ်ဒေါသမထွက်အောင်ဖြေသိမ့်မိမယ်ဆိုလို့ရှိရင်သူဒီဒီပြေဆုံးတဲ့ကာလကိုချောချောချွတ်ချွတ်နဲ့ဖြတ်တန်းသွားမှာဖြစ်ပါတယ်သူကအိမ်မပြောလောက်အောင်စိတ်ဓာတ်ကျလောက်အောင်တော့အိမ်မှာတက်တနာဖြစ်လောက်အောင်ဖြစ်သေးဆိုရင်တော့ဆရာဝန်ဆရာမနဲ့တိုင်ပင်ပြီးတော့ဆုံးဖြတ်ရင်ဒီလေးတွေတော့တောက်ရပါတယ်ဒါပေမဲ့ညာတော့အဖြစ်ကတော့ဒါကိုနားလေပါတယ်ဆိုလို့ရှိရင်မိသားစုကလည်းပံ့ပိုးရဲ့သူဖြစ်လို့မရှိသားပါဘူးဆိုတာမျိုးဆိုရင်သူကိုယ်တိုင်းလည်းသူကသူနားလေတယ်ဆိုရင်ဒီလိုနည်းနဲ့ပဲလူတွေကဖက်ကျော်သွားကြပါတယ်။အဲ့ဒါကဖြစ်ခါကသူဆုံးမိသားစားတစ်နေ့နဲ့အတူမှဖြစ်ပါတယ်။နောက်ပိုင်းကျရင်သူကသူတို့ခံနိုင်ရေးရှိလာကြတယ်ပေါ့
။ဟုတ်ကဲ့ဆရာမ
။ကျော်ပြတ်သွားတတ်ပါတယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါဆရာမ
။ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင်အမျိုးသမီးနဲ့သွေးဆုံးခြင်းအပိုင်းတစ်ကိုနားဆင်ကြတာပါအခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တနိုင်ငံလုံးပြစ်ခတ်ရေးဆေးနဲ့ပတ်သက်ပြီး NCCT ခေါင်းဆောင်တွေနဲ့မြန်မာငင်းငင်းစင်တာခေါင်းဆောင်တွေထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်အမျိုးသမီးများပေါ်လိင်ကျန်းဖတ်မှုရက်တက်ရေးဆန္ဒပြမှုကြောင့်တရားစွဲဆိုခံရတဲ့ချင်းအမျိုးသမီးခေါင်းဆောင်လေးဦးရဲ့အမှုကိုပြန်ရုပ်သိမ်းပေးဖို့တောင်းဆိုခဲ့ရဆိုတာနဲ့ပြည်တွင်းနိုင်ငံရေးပါတီခေါင်းဆောင်တွေအနေနဲ့ထိုင်းနိုင်ငံမှာအခြေစိုက်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေမျိုးသမီးအဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေနဲ့ပြည်ဆောင်ခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတနိုင်ငံလုံးအပြစ်ခတ်ရက်စေးရေးငင်းချမ်းရင်းနဲ့ပတ်သက်ပြီးတနိုင်ငံလုံးအပြစ်ခတ်ရက်စေးရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ကခေါင်းဆောင်တွေနဲ့မြန်မာငင်းချမ်းရေးစင်တာ MPC ကဥလမုံရွှေနဲ့အဖွဲ့ဝင်တွေဟာဇူလိုင်လ23ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာထပ်မံတွေ့ဆုံဆွေးနွေးခဲ့ပါတယ်တနိုင်ငံလုံးအတိုင်းအတာအနေနဲ့အပြစ်ခတ်ရက်စေးရေးလက်မှတ်ထိုးပြီးတဲ့နောက်သမ္မတဦးသိန်းစိန်အနေနဲ့တိုင်းရင်းသားတွေရဲ့အခြေခံပြဿနာတွေကိုအကောင်းဆုံးဖြေရှင်းပေးဖို့စန္ဒရှိကြောင်းနဲ့တနိုင်ငံလုံးအပြစ်ခတ်ရက်စေးရေးစာချုပ်မူကြမ်းရှိရေးကိစ္စအစိုးရငင်းချင်းဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ထပ်မံဆွေးနွေးဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့ NCCT ကဘဒူစောကွယ်ထူးဝင်းကပြောပါတယ် တရင်တရနက်ကန်အဖွဲ့ကောင်းဆောင်တွေအနေနဲ့အခုလာနောက်ဆုံးအပတ်ထဲမှာ KIO ရဲ့ဗဟိုဌာနချုပ်ဖြစ်တဲ့လိုက်စာမြို့မှာထပ်မံတွေ့ဆုံသွားဖို့ရှိတယ်လို့လည်းဘဒူစောကွယ်ထူးဝင်းကပြောပါတယ်
အမျိုးသမီးအပေါ်လင်းအကြမ်းဖက်မှုရပ်တန့်ရေးဆန္ဒပြမှုကြောင့်တရားစွဲဆိုခံနေရတဲ့ချင်းပြည်နယ်ရေစွာမြို့ကအမျိုးသမီးကောင်းဆောင်လေးဦးရဲ့အမှုကိုပြန်လည်ရုတ်တိမ်ပေးဖို့မြို့မီမြို့ဖတွေကတောင်းဆိုလိုက်ပါတယ်ရေစွာမြို့ကဆန္ဒပြအမျိုးသမီးအဖွဲ့ကောင်းဆောင်လေးဦးကိုရေစွာရဲစခန်းကနေပုံမှန်18နဲ့ဇွန်လ25ရက်နေ့ကတရားစွဲဆိုထားခဲ့တာဖြစ်ပြီးဒီကိစ္စကိုရဲစခန်းတာဝန်ရှိသူတွေကအမှုပြန်မရုပ်သိမ်းဘူးဆိုရင်ရေစွာကတမြို့လုံးအတိုင်းအတာနဲ့ဆန္ဒပြတောင်းဆိုသွားမယ်လို့ရေစွာမြို့မြို့မီမြို့ဖတွေကစူလန်နာ9ရက်နေ့ကစာရေးသားပေးပို့လိုက်တယ်လို့အမျိုးသမီးကောင်းဆောင်မငွန်ချင်ဘာကပြောပါတယ်ချင်းမီနယ်တောင်ပိုင်းမတူပီမြို့နယ်ရေစွာမြို့နယ်ခွဲမှာအစိုးရစစ်သားတအူးကချင်းမျိုးတမီးတအူးကိုအတင်းအဓမ္မကျင့်ဖို့ကြံစီရိုက်နှက်ခဲ့တဲ့ဖြစ်ရပ်ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ပြီးခဲ့တဲ့ဇွန်လ23ရက်နဲ့24ရက်နေ့ကချင်းမျိုးတမီးများကဦးဆောင်ပြီးတော့ဆန္ဒပြခဲ့တာဖြစ်ပါတယ်
နှစ်ရှည်ထောင်တန်းတွေချမှတ်ခံထားရတဲ့ Unity Channel ကသတင်းထောက်5ဦးအမြန်ဆုံးပြန်လွတ်မှုအတွက်ရခိုင်သတင်းထောက်တွေစုပေါင်းပြီးစစ်တွေမြို့မှာစုတောင်းပွဲတစ်ခုကိုကျင်းပပြုလုပ်ခဲ့ပါတယ်။ဇူလိုင်လ15ရက်နေ့ကပြုလုပ်ခဲ့တဲ့အဲ့ဒီစုတောင်းပွဲမှာရခိုင်အခြေစိုက် Between Channel ကသတင်းထောက်တွေနဲ့အလွတ်သတင်းထောက်စုစုပေါင်း20ခန့်ပါဝင်ပြီးစစ်တွေမြို့ဖျားကြီးမှာစီမီးထွန်းစုတောင်းခဲ့ကြတာဖြစ်ပါတယ်။ Unity Channel ကအမှုဆောင်အရာရှိချုပ်နဲ့သတင်းထောက်4ဦးကိုပခုတ်ကိုတရားရုံးကနေကပ္ပစာနှစ်လေးနဲ့ပတ်သက်ပြီးတည်င်းရေးသားဖော်ပြခဲ့တဲ့အတွက်နိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေတယ်ဆိုပြီးဇူလိုင်လ10ရက်နေ့ကအလုံနဲ့ထောင်တန်း10နှစ်ချမှတ်ခဲ့တာပါအခုလိုတည်င်းထောက်တွေကိုနှစ်ရှည်ထောင်တန်းချမှတ်တာဟာတည်င်းတမားတွေကိုဖိနှိပ်တာဖြစ်တယ်လို့ချိန်ချောင်ရရောက်တယ်လို့လည်းတည်င်းတမားတဦးဖြစ်သူဦးတန်းလိုင်ကပြောပါတယ်
ကချင်လူလာရေးတမတော် KIA အရာရှိနှုတ်ကိုအစိုးရတပ်ဖွဲ့တွေကနေဖမ်းဆီးထားတဲ့အပေါ်မှာပြန်အပ်ပေးဖို့အတွက်ဇူလိုင်လ5ရက်နေ့ကမြစ်ကြီးနားမြို့မှာပြုလုပ်ကြတဲ့ပူးတွဲပဋိပက္ခဖြည့်ရှင်ရေးကော်မတီအစည်းအဝေးမှာ KIA ဘက်ကတောင်းဆိုထားပါတယ်အဖမ်းခံရတဲ့အရာရှိနှုတ်ဟာဖားကန့် KIA တပ်ရင်း6နယ်မြေကတ်မော်တိုက်နယ်မူဆလံကဘာဖုတ်ကြံစီလွန်းနဲ့ပိုမကြီးဘရန်ဆိုင်တို့နှုတ်ဖြစ်ပြီးအခုထိလွတ်ပေးတာတွေမရှိသေးဘူးလို့ KIA ဘိုဟိုကော်မတီဝင်တူဘိုမူကြီးအင်ဖန်နော်ဘိုကပြောပါတယ်ဆလံကဘာစီလွန်းကိုဇွန်လ28ရက်နေ့ကဖာကန်နဲ့ကတ်မော်ကြားမှာဖမ်းဆီးလိုက်တာဖြစ်ပြီးကြီးဘရန်ဆိုင်ကိုတော့အင်ဒိုဂျီဒေတာမပင်ရွာမှာဇွန်30ရက်နေ့မှာဖမ်းဆီးလိုက်တာဖြစ်တယ်လို့တူဘိုမူကြီးအင်ဖန်နော်ဘိုကပြောပါတယ်
ကရပင်နယ်ဒီမော့ဆိုမြို့မှာရှိတဲ့ငွေတောင်ဆဲတာပေါင်ရှောင်းကွင်းလန်းကိုတက်တန်းပေါင်း 1,440 အကုန်ကျခံပြုလုပ်သွားမယ်လို့ပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးကပြောပါတယ်ဒီစီမံကိန်းကို2014ခုနှစ်မှာပြည်ထောင်စုအစိုးရကနေတက်တန်းပေါင်း900ကရပင်နယ်ကနေတက်တန်းပေါင်း940အကုန်ကျခံဆောက်လုပ်သွားမယ်လို့လည်းဆိုပါတယ်လက်ရှိအသုံးပြုနေတဲ့ကံပောင်ပေါ်ရှိလမ်းမကြီးကိုကားကြီးကားငယ်တမ်ပိုတင်ကားများနေစဉ်ဖြတ်တန်းသွားလာနေတာကြမ်းမြင့်ပြီးဖြစ်တာကြောင့်ကံပောင်ရဲ့ခဏန်ရီကိုစိုးရိမ်ပြီးတာပောင်ရှောင်းကွင်းလမ်းကိုပြုလုပ်ရတာဖြစ်ပါတယ်လက်ရှိအသုံးပြုနေတဲ့ငွေတောင်ဆဲတာပောင်ပေါ်လမ်းမကြီးကို1962ခုနှစ်မှာတည်ဆောက်ခဲ့ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။ပြည်တွင်းကနိုင်ငံရေးပါတီ12ပါတီရဲ့ခေါင်းဆောင်တွေဟာထိုင်းခြေစိုက်တင်းသားလက်နက်ကန်အဖွဲ့တွေအမျိုးသမီးအဖွဲ့တွေနဲ့ဇူလိုင်လပထမအပတ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာဘာထူးခြားမှုတွေရှိနေပါသလဲ။ပြည်တွင်းနိုင်ငံရေးပါတီရဲ့ခေါင်းဆောင်တွေကရောဘလို့ရည်ရွယ်ချက်နဲ့ထိုင်းနိုင်ငံမှာအခြေစိုက်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံရပါသလဲဆိုတဲ့အခြေအနေတွေကိုတော့အမီကနေစူးစီးထားပြီးနိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင်။
ပြည်တွင်းနိုင်ငံရေးပါတီကခေါင်းဆောင်တွေအနေနဲ့ထိုင်းနိုင်ငံခြေဆိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေအမျိုးသမီးဖွဲ့စည်းတွေရဲ့ခေါင်းဆောင်တွေနဲ့လက်ရှိဖြစ်ပွားနေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးခဲ့တယ်လို့စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့ဥက္ကဋ္ဌဦးခတ်ထိန်နံကပြောပါတယ်
။ဒီနေ့ကန္တတိုင်းမှာအမျိုးသမီးတွေလည်းပါဝင်ရမယ်ဆိုတဲ့အပိုင်းကိုပေါ့နော်။ CCD တွေဒီနေ့စ조사နေတဲ့အပိုင်းကိုသူတို့အနေနဲ့ပြောပြတာပေါ့နော်။ဒီရှေ့ဆက်ပြီးတော့လည်းပဲကျွန်တော်တို့အမြဲတမ်းလက်တွဲပြီးတော့ငင်းကြရေးမှာရောဇာနဲ့ကန္တတွေမှာရောကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်သွားဖို့လိုအပ်တယ်ဆိုတဲ့အပိုင်းကိုကျွန်တော်တို့ဆွေးနွေးကြပါမယ်
။ပြည်တွင်းနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့တနင်္ဂနွေလုံးအပြစ်ကရက်စရေးဆိုင်ရာညှိနှိုင်းရေးဖွဲ့ NCCD ခေါင်းဆောင်တို့တွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်ထူးခြားချက်တွေကိုတော့ NCCD ခေါင်းဆောင်သူဖြစ်သူဘတူစောကွယ်ထူးဝင်းကအခုလိုပြောပါတယ်
။လွတ်တော်ကိုယ်စားလှယ်လည်းပါတယ်ဆိုတော့လွတ်တော်အပိုင်းမှာလည်းသူတို့ပါဝင်တဲ့အပိုင်းသူတွေပြင်ဆင်တာတို့သူတို့လုပ်နိုင်တဲ့အပိုင်းလောက်တော့ပို့တော့ကျွန်တော်တို့အကြံပေးတင်ပြမှုတို့ရှိတယ်။ကျွန်တော်တို့ကလည်း NCCD ရဲ့လုပ်ငန်း ဒီငြိမ်းချမ်းတည်ဆောက်နိုင်ရောက်ရှိနေအနေထားနေရေဆိုင်တွေနဲ့အခက်အခဲတွေတော့ဘယ်လိုနီးနားရှာပြီးတော့ကျွန်တော်ကြော်လွားသွားနိုင်လဲဆိုတဲ့ကိစ္စကျွန်တော်ပြန်ပြောဆွေးနွေးတာအမြင့်ဖလေတော့ပေါ့လေ
အလားတူအမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံ WFP ကအထွေထွေတွင်းမှုသောသင်းသင်းညူကတော့ပြည်တွင်းနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့ဆွေးနွေးမှုအခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်။အမျိုးသမီးတွေကြံပတ်ခံရတဲ့ကိစ္စတစ်ခုတည်းမဟုတ်ဘဲနဲ့လက်ရှိမြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲမှုအခြေအနေနဲ့ကြုံတွေ့နေရတဲ့အခက်အခဲတွေစင်ကုန်မှုတွေပြီးတော့ငြိမ်းချမ်းရေးဖော်ဆောင်မှုကိစ္စရပ်တွေနဲ့ပတ်သက်ရင်ကျွန်တော်တို့ရဲ့ဆွေးနွေးပူပန်မှုတွေဒါတွေကိုလည်းကျွန်တော်တို့ဆွေးနွေးဖြစ်တယ်
။ပြောင်းလဲလာတဲ့နိုင်ငံရေးဖြစ်စဉ်နဲ့ညီနိုင်ငံရေးဖွဲ့စည်းတွေအနေနဲ့တိတ်ဆုံဆွေးနွေးမှုများများလုပ်ဖို့လိုအပ်တယ်လို့လည်းစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ဥက္ကဋ္ဌဦးခတ်ထိန်နံကပြောပါတယ
်။ကျွန်တော်တို့နိုင်ငံရေးပြောင်းလဲမှုဖြစ်စဉ်မှာဒီဟာတွေဟာရှိကိုရှိတဲ့နဲ့တွေ့ကိုတွေ့တဲ့နဲ့ဒီလိုမျိုးတွေ့ဆုံဆွေးနွေးမှုများများလုပ်နိုင်တဲ့အခါကျမှကျွန်တော်တို့ရဲ့ဒီမိုကရေစီပြည်ပြောင်းလဲမှုနဲ့ကျွန်တော်တို့ငြိမ်းချမ်းရေးကိုကျွန်တော်တို့ပို့ပြီးတော့တည်ဆောက်နိုင်မှာဖြစ်တဲ့အတွက်ကြောင့်ဒီလိုတွေ့ဆုံခြင်းဖြစ်ပါ
ဆက်ပြီးတော့မွန်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနနဲ့နော်ဝေးဒုက္ခသည်ကောင်စီတို့ပူးပေါင်းပြီးတော့မွန်ပြည်နယ်အတွင်းမှာရှိနေတဲ့အိုးအိမ်ရွှေ့ပြောင်းခန့် IDP တွေအတွက်နိုင်ငံသားစီစစ်ရေးကတ်တွေပြုလုပ်ပေးနေတယ်လို့ဆိုပါတယ်။ပြည်နယ်လဝကနဲ့နော်ဝေးဒုက္ခသည်ကောင်စီတို့ကနေဘလို့အစီအစဉ်မျိုးနဲ့စီစစ်ရေးကတ်ပြားတွေလုပ်ပေးနေပါသလဲ။ဒီအစီအစဉ်တွေကရောဒေသခံတွေအတွက်ဘလို့အကျိုးရှိနေပါသလဲဆိုတာကိုမိရင်စနိုင်းကနေစူးစီးထားပြီးဆိုင်းမင်းကနေအခုလိုတင်ဆက်ထားပါတယ်ရှင်။
မွန်ပြည်နယ်တထုံမြို့နယ်ပြည်လင်းမြို့နယ်ကြိုက်ထုံမြို့နယ်နဲ့ရေးမြို့နယ်လေးမြို့နယ်ကအိုးအိမ်ရွှေ့ပြောင်းခံရသူတွေကိုနိုင်ငံသားစီစီရေးကတ်တွေပြုလုပ်ပေးနေတယ်လို့လူမှုကြီးကြပ်ရေးနဲ့မြို့သားမှတ်ပုံတင်ဦးစီးဌာနပြည်နယ်ဦးစီးမှုဦးတန်းဝင်းကပြောပါတယ်
ကျွန်တော်တို့လာဝကနဲ့ energy ပူးပေါင်းပြီးတော့ကျွန်တော်တို့ကွင်းစင်ဆောင်ရွက်ပေးတဲ့အစီအစဉ်ဒီအစီအစဉ်မှာကျွန်တော်တို့ဒီကျေးရွာလူထုတွေကိုကျွန်တော်တို့အခမဲ့ပေါ့နော်အကုန်ကြစိတ်ကွင်းစစ်ခပေါ်ပီကူကဓာတ်ပုံရိုက်ခအဆုံပေါ့နော်နောက်အခွန်ခအစသူတို့တပြားမပေးစရာမလို one stop service အခုဆိုလို့ရှိရင်ကျွန်တော် plastic လောင်းတဲ့အထိကျွန်တော်တို့လုတ်ကင်ဆောင်ရွက်ပေးပ
ါနိုင်ငံသားကအခမဲ့လုတ်ပေးနေတဲ့အစီအစဉ်ဟာဝေးလံတဲ့ data မှာရှိတဲ့အိုးအိမ်ရွှေ့ပြောင်း IDP တွေစစ်ပေးစစ်တန်းနဲ့တဘာဝပေးတန်တွေကြောင်းအတိဒုက္ခရောက်နေကြတဲ့သူတွေကိုအတိကထားလှုပ်ဆောင်ပေးသွားမယ်လို့ဦးတန်းဝင်းကပြောပါတယ်အဲ့ဒီအစီအစဉ်မှာနိုင်ငံတာကတ်တစ်ကြိမ်တစ်ခါမှမလုပ်ရသေးတဲ့သူတွေကိုဦးစားပေးလှုပ်ဆောင်ပေးသွားမယ်လို့လဲနော်ဝေးဒုက္ခသည်ကောင်စီကွန်ဆင်းဝန်ထမ်းမတနာဆိုးကအခုလိုရှင်းပြပါတယ်
နှစ်မျိုးရှိတာပေါ့နော်တစ်မျိုးကကြတော့လုံးဝမလုပ်ရသေးတဲ့လူတွေကို10နှစ်ပြည့်ပြီးတော့ဒီအသက်50 60 80ထိမလုပ်ရသေးတဲ့လူတွေကိုသူကကွင်းထဲမှာပဲလုပ်ပေးတယ်ကိုကြတော့လုပ်ပြီးပြီးကတ်တွေပျောက်တာတို့ကတ်တွေကဟိုအယောင်ကဓာတ်ပုံတွေပြတ်တာတို့ပလတ်စတစ်တခါလည်းမလောင်တာပေါ့နော်အဲ့ဒါတွေအတွက်ကိုသူကဟိုအခအခွင့်သိရင်တော့သူတို့လုပ်ပေးဒါပေမဲ့အဓိကသူတို့ဒီကြေးရွာတွေမှာလုပ်ပေးတာကဟိုလုံးဝမလုပ်ရသေးတဲ့လူတွေကဦးစားပေးတယ်
ကြီးရွာထိကွန်းစင်းပြီးနိုင်ငံတကာခမဲလုတ်ပေးတဲ့အစီအစဉ်ဟာမြို့နဲ့အလံဝေးပြီးသွားလာရေးအခက်အခဲရှိသူတွေအတွက်များစွာကြိုးရှိတယ်လို့ပိနေတော်ကြီးရွာအုပ်ချုပ်ရေးမှူးဦးစောညွန့်ဝေကပြောပါတယ် NRC ဟာ2013ခုနှစ်အောက်တိုဘာလမှာမွန်ပြည်နယ်လူမှုကြီးကြပ်ရေးဦးစီးဌာနနဲ့ပူးပေါင်းပြီးဒီနှစ်ဇူလိုင်လအထိအိုးအိမ်ရွှေ့ပြောင်းခံရတဲ့ IDP တွေကိုနိုင်ငံတကာ13,000ကျော်ပြုလုပ်ပေးခဲ့ပြီးဖြစ်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။တနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးဆိုင်ရာညီနိုင်ရေးအဖွဲ့ NCCT ကခေါင်းဆောင်တွေနဲ့မြန်မာငြိမ်းချမ်းရေးစင်တာ MPC ကဥလမောင်ရွှေနဲ့အဖွဲ့ဝင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။အမျိုးသမီးများအပေါ်လင်းအကြမ်းဖက်မှုရပ်တန့်ရေးဆန္ဒပြမှုကြောင့်တရားစွဲဆိုခံနေရတဲ့ချင်းပြည်နယ်ကအမျိုးသမီးခေါင်းဆောင်၄ဦးရဲ့အမှုကိုပြန်ရုပ်သိမ်းပေးဖို့ရေးစွာမြို့မီမြို့ဖများကတောင်းဆိုလိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တရင်သတင်းလွှာကိုထုတ်လင်းခဲ့တာပါရှင်။ VOE မြန်မာပိုင်းရဲ့တောက်ကြနေနနက်ခင်းသတင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါရယ်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။တောင်ဆူရန်တတိယကြိမ်လွတ်လပ်ရေးနေ့ကြာရောက်ချိန်မှာအောင်ပွဲခံတဲ့အသံတွေကတော့ဇူလိုင်လ9ရက်နေ့မှာတိတ်ဆိတ်နေခဲ့ပါတယ်။ဆယ်စုနှစ်ပေါင်းများစွာပြည်တွင်းစစ်ဖြစ်ပွားခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့3နှစ်မှာတောင်ဆူရန်ပြည်သူတွေဟာမြောက်ပိုင်းကနေခွဲထွက်ရေးဆန္ဒမဲပေးခဲ့ကြပြီးကြီးမားတဲ့မျှော်လင့်ချက်တွေဝမ်းသာမှုတွေနဲ့2011ခုနှစ်ဇူလိုင်လ9ရက်နေ့ကကမ္ဘာပေါ်မှာနိုင်ငံသစ်တစ်ခုပေါ်ထွက်ခဲ့တာပါ။ဒါပေမဲ့လည်းဒီဇင်ဘာမှာ နိုင်ငံရေးအားပြိုင်မှုတွေပေါ်ပေါက်လာချိန်မှာတော့ရှေ့အာဖရိကနိုင်ငံတစ်ခုဖြစ်တဲ့တောင်ဆူဒန်ရဲ့နေရာတော်တော်များများကအားတက်တန်တွေအပေါ်အမှောင်ရိပ်တွေလွှမ်းလာခဲ့ပါတယ်ခုနှစ်လအထိကြာမြင့်လာပြီးဖြစ်တဲ့ပဋိပက္ခတွေအတွင်းတောင်းတဲ့ချီအသက်ဆုံးရှုံးခဲ့ရသလိုတတ်တဲ့ချီတဲ့ပြည်သူတွေလည်းအိုးအိမ်ဆွန်ခွာထွက်ပြေးခဲ့ကြရတာပါပဋိပက္ခတွေဆုံးသက်ပြီးအတွင်းကူပြောင်းရေးအစိုးရတရပေါ်ပေါက်လာဖို့စစ်ဆက်ဆွေးနွေးရေးညှိနှိုင်းမဲ့စပွဲဝိုင်းစီတက်ဆိုင်သူတွေအားလုံးရောက်လာအောင်အချိန်ချင်းကြိုးပမ်းခဲ့ပေမဲ့လည်းတောင်းဆူရန်အစိုးရနဲ့ဒုသမရာဟောင်းရစ်မာချာဦးဆောင်တဲ့တပုံတွေနှစ်ဖက်စလုံးကဒေတာရင်းအစိုးရတွေနဲ့ဖွဲ့စည်းထားတဲ့IGAD ရဲ့စစ်ဆက်ရေးလုပ်ငန်းစဉ်တွေကိုထိခိုက်အောင်လုပ်နေကြတာပါ။သွေးကြောင်းစီးမှုတွေအသက်ပေါင်းများစွာဆုံးရှုံးမှုတွေနဲ့အတူတောင်ဆူဒန်အတွက်မျှော်လင့်ချက်နဲ့အခွင့်အလမ်းတွေဟာလည်းလက်လွတ်ဆုံးရှုံးမဲ့အခြေအနေနဲ့ကြုံနေရပါတယ်။ဇူလိုင်လ9ရက်နေ့ကိုပြန်လည်အောင်မေ့ရင်အကြမ်းဖက်မှုတွေအထူးသဖြင့်အရက်သားတွေပေါ်ပြစ်မှတ်ထားအကြမ်းဖက်မှုတွေအဆုံးသတ်ဖို့ဇန်နဝါရီလ23ရက်နေ့ကအပြစ်ခတ်ရစရေးသဘောတူညီချက်ကိုလေးစားလိုက်နာရမယ့်အချိန်တန်နေပါပြီ။လူမှုအတွက်လိုအပ်နေတာကတော့ပဋိပက္ခတွေအဆုံးသတ်ဖို့IGAD ငင်းငင်းရေးလုပ်ငန်းစဉ်ကိုတောင်ဆူဒန်ခေါင်းဆောင်တွေလိုက်နာပြီးတော့အသွင်ကူးပြောင်းရေးအစိုးရတရက်နဲ့ငင်းငင်းရေးတည်ငြိမ်မှုနဲ့တာယာဝါပြောရေးအတွက်ကြိုးပမ်းကြဖို့ပါအခုဆိုရင်တောင်ဆူဒန်ခေါင်းဆောင်တွေအနေနဲ့ရဲရင်မှုနဲ့ခေါင်းဆောင်မှုကိုပြသဖို့ညီညွတ်ဖို့ပြန်လည်တင်းမြတ်မှုတာဝန်ခံမှုနဲ့တောင်ဆူဒန်ပြည်သူတွေအတွက်တာယာတဲ့အနာဂတ်ကိုပိုင်ဆိုင်ဖို့တန်ဋိဌာန်ချမှတ်ထားတာတွေကိုလည်းထပ်ပြီးအခိုင်အမာပြသကြပါလိမ့်မယ်လူလိုက်ရေကာလာတလျှောက်ကြံတန်းလာတဲ့လမ်းကြောင်းပေါ်မှာတောင်ဆူဒန်ပြည်သူတွေနဲ့အတူရပ်တည်ခဲ့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့လက်ရှိအကျပ်တဲ့ကာလာမှာလည်းတောင်ဆူဒန်ပြည်သူတွေကိုဆက်လက်ထောက်ခံအားပေးနေသလိုလူသားချင်းစာနာမှုအခက်အခဲတွေကြုံတွေ့နေရတာဒုက္ခတဲ့ပြဿနာတွေဖြေရှင်းရမှာလည်းနိုင်ငံတကာအတိုင်းအဝိုင်းကိုဦးဆောင်သွားမှာပါတတန်းနုနယ်သေးတဲ့တောင်ဆူဒန်အတွက်ပုံမှန်ငြိမ်းချမ်းပြီးတာယာဝါပြောတဲ့အနာဂတ်ကိုဖန်တီးဖို့ကြိုးပမ်းမှုတွေမှာလည်းမိဖက်ဖြစ်နေဆက်လက်တည်ရှိနေမှာဖြစ်ပါတယ်ရှင်
အမေရိကန်ဆူရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆူရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသရရှင်တွေကိုပြောကြားလိုပါရရှင်။အခုတော့တင်းအချင်းချုပ်ကိုဦးဆံမိုးကြီးကပြောပြမှာပါရှင
်။မလေးရှားလေကြောင်းပိုင်းခီးတဲ့တင်လေရင်ကြီးဟာယူကရိန်းနိုင်ငံအရှေ့ဘက်ကကောင်းကင်ယံမှာကြာတာပရိနေကပေါက်ကွဲပြီးတော့ပြစ်ကျသွားပါတယ်မတော်တဆဖြစ်ပြီးပြစ်ကျသွားတာမဟုတ်ဘူးလို့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်ဒီလေရင်ကြီးဟာမစ္စိုင်းဒုံးကျည်ထိမှန်သွားခဲ့တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုကြောင်း VOA ရဲ့ပင်တာဂွန်စစ်ဌာနချုပ်သတင်းတောက် Jeff Seldin ကပြောဆိုပါတယ်ဒီမစ္စိုင်းကိုဘယ်သူကပြစ်လွတ်လိုက်တယ်ယူကရိန်းနယ်နိမိတ်ထဲကလားဒါမှမဟုတ်လို့ရှိရင်ရုရှားနယ်နိမိတ်ထဲကလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးနောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေအရ Boeing 989လေယာဉ်ကြီးကတည်ဆောင်လာတဲ့ခီးတဲ့နဲ့လေယာဉ်အမှုတန်းအရေအတွက်ဟာ298ယောက်ဖြစ်ပြီးအမ်စတာဒန်ကနေကွာလာလမ်ပူကိုပြန်တန်းလာတာဖြစ်တယ်လို့သိရပါတယ်ခင်ဗျာ Israel ကဂါဇာကမ်းမြောင်ဒေသကိုမြေပြင်ကနေထိုးစစ်တွေစတင်ဆင်နွှဲလိုက်ပါပြီ Israel နဲ့ Hamas စစ်သွေးကြော်တွေကြား10ရက်ကြာပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက် Palestine တွေဘက်ကဒုံးကျည်နဲ့ပစ်ခတ်နေတာတွေကိုတားဆီးနိုင်ဖို့ရည်ရွယ်ပြီးတော့လုတ်ဆောင်ခဲ့တာဖြစ်ပါတယ်ဂါဇာကနေအစ္စရေးနိုင်ငံတွေကိုဥတီလာနေတဲ့အကြမ်းဖက်လှိုင်ကောင်းတွေဖျက်ဆီးဖို့ရည်ရွယ်ချက်နဲ့ဒီစစ်စင်ရေးကိုကြာတာပရိနေနှောက်မဲမှာစတင်ဖို့အစ္စရေးစစ်တပ်ကိုအစ္စရေးဝန်ကြီးချုပ်နေတန်ယာဟုကညွှန်ကြားခဲ့တာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ရဲ့ရုံးကနေပြောဆိုပါတယ်အမေရိကန်ပြည်တော်စုကတချို့လုပ်ငန်းတွေလုတ်ဆောင်ဖို့အတွက်ကျူးပါနိုင်ငံမှာဆိုဗီယက်ပြည်တော်စုခေတ်ကအသုံးပြုခဲ့တဲ့အခြေစိုက်စခန်းကိုပြန်ပြီးတော့ဖွင့်လှစ်တော့မယ်ဆိုတဲ့မီဒီယာသတင်းတွေကိုရုရှားသမ္မတဗလာဒီမီယာပူတင်ကညှင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းရုရှားနဲ့ကျူဘာတို့အဲ့ဒီလိုဖွင့်လှစ်ဖို့သဘောတူညီမှုရခဲ့တယ်ဆိုပြီးတော့ရုရှားမီဒီယာတွေမှာဖော်ပြခဲ့ပြီးတဲ့နောက်ဟာဘာနာမြို့အနီးမှာရှိတဲ့ဆက်သွယ်ရေးထောက်လှမ်းရေးစခန်းကိုပြန်ပြီးတော့အသုံးပြုဖို့အစီအစဉ်မရှိတဲ့အကြောင်းမစ္စတာပူတင်ကကြာတာပရင်းနေမှာပြောဆိုလိုက်တာပ
ါသတင်းအချင်းချုပ်ကိုဦးဆံမိုးဝေကပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Zeenab Abdul Rahman ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိထုတ်လွှင့်မှာပါစောင့်မျှော်နားဆင်ကြပါရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်
This program has come to you from the Voice of America, Washington.